အင်းဒီကျင်းမြန်မာနိုင်ငံဘက်မှာတိုက်ပွဲတွေပြင်းထန်လာနေတာကြောင့်ထိုင်းရနာပိုင်းတွေကမနေ့ဩဂုတ်လ15ရက်နေ့ကတက်ဒေတာအုပ်ချုပ်ရေးအဖွဲ့အရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးလုံခြုံရေးအတွက်ပြင်ဆင်တာတွေလုပ်နေတယ်လို့နေဆက်မြို့မဲဆောင်မှာလည်းလုံခြုံရေးတင်းကျပ်စစ်ဆေးတာတွေပို့ပြီးတော့လုပ်ဆောင်နေပါတယ်။နေဆက်မြောက်ရီမြို့မှာရှိတဲ့လက်ခတ်တောင်ကျဆက်ခန်းကုန်းကိုကရ စ်ကောင်စီတပ်တွေနဲ့နေကြားဆောင်တပ်တွေကကြိုးပမ်းနေတာနဲ့အမျှဒီအပိုင်းတွင်းမှာပဲနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာနေဇက်တဝိုက်စစ်လေရင်တွေဝဲပြန်နေတာတွေကြောင့်ထိုင်းဘက်ခြမ်းနေဇက်မြင်းကိုကျော်ပြီးလက်နက်ကြီးတွေကြမှာကိုထိုင်းဘက်ကစိုးရိမ်နေသလိုမြန်မာဘက်ကနေတရားမဝင်ဝင်ရောက်မှုတွေပိုများလာမှာကိုလည်းမလိုလားပါဘူးဒါကြောင့်နေဇက်တလျှောက်လုံခြုံရေးစောင့်ချက်စစ်ဆေးတာကင်းနေတာတွေပိုပြီးတော့လှုပ်လာနေတယ်လို့လည်းထိုင်းနယ်စပ်မြို့မဲဆောက်မြို့မှာနေထိုင်နေတဲ့မြန်မာပြည်သားတဦးကသူမြင်တွေ့ခဲ့ရတာတွေကို VOA ကိုပြောပါတယ
်အဓိကအပြင်ထိုင်းနိုင်ငံဒီမဲဆောက်မြို့အခြေဆိုင်အမှတ်346နေကြာသောရဲတပ်ဖွဲ့တွေရဲ့အထူးတပ်ဖွဲ့တွေပါပူးပေါင်းတပ်ဖွဲ့တွေကနေမြေလုံးကြီးတွေကင်းနေတာတို့ပတ်ကင်းနေလုပ်နေတာကိုသိရပါတယ်။အာထိုင်းကတော့ဒီလိုမျိုးဟိုမြန်မာပြည်ကတိုက်ပွဲတွေဖြစ်လာဆိုလို့ရှိရင်တော့သူတို့ထမ်းချောင်းဆိုးရည်လို့သူတို့ဒီစခန်းချတာတွေကျင်းဆောက်တာတွေဆစ်ဆေးတာတွေလုပ်တယ်ပေါ့နော်။ဟိုလက်ကြီးနေရှိတယ်အဓိကအဖြစ်ကျွန်တော်တို့တွေ့နေတာဆိုင်ကယ်တွေကိုလက်စစ်တယ်။ဆိုင်ကယ်တွေဆိုသူတို့ဗမာလိုပုံစံမျိုးဆိုလို့စစ်တာကိုတွေ့ရတယ်။နောက်စပိန်တွေကိုစစ်တယ်။နောက်ပြီးလန်ဒန်လန်တွေလည်းစစ်တယ်။ဆိုတော့ဇီးရဲတို့မျိုးတွေမှာဟိုပလိတ်ဆိုင်တွေတော့မတော်ပြီးကြတော့ပတ်တာပေါင်းများတွေ့ရတယ်
။မနေ့တုန်းကလည်းမဲဆောက်နယ်မြေဗန်ဝန်တာခန့်ကြီးရွာအမှတ်ခွနစ်ကစစ်ရုံ၅ရုံကိုထိုင်းနယ်ခြားဆောင်တပ်ဖွဲ့ဝင်တွေဝင်ရောက်စစ်ဆေးခဲ့ပြီးစစ်ရုံအတွင်းတရားမဝင်မြန်မာနိုင်ငံသားတွေလာရောက်နေထိုင်နေခြင်းရှိမရှိစစ်ဆေးခဲ့ပါတယ်။အခုအချိန်မှာထိုင်းစစ်တပ်ဘက်ကနေဆက်လုံခြုံရေးကိုစိုးရိမ်ပြီးတင်းကျပ်တာတွေရှိနေသလိုထိုင်းပြည်သူတွေကြားမှာလည်းမြန်မာဘက်ကတိုက်ပွဲတွေကနေထိုင်းဘက်ချမ်းကိုလက်နက်ကြီးကြီးစံနေတိုက်ရောက်မှာကိုစိုးရိမ်တာကြောင့်နေကားနေရာတွေမှာမနေရဲပဲတိတ်ဆောင်နေကြသူတွေလည်းရှိတယ်ဆိုပြီးမဲဆောက်မှာနေထိုင်သူကပြောပြပါတယ်
။မနေ့ကလည်းဟိုဒီတက်မနေ့လုံးလက်နက်ကြီးပြတဲ့ခါကျဒီ time စစ်တပ်တွေမဟုတ်ဘဲနဲ့ time ပြည်သူတွေကတော့မှအပေါ်လုံးတတိထားပြီးတော့စောင့်ကြည့်နေအနေနဲ့ပြောဆိုနေကြတယ်။ဒါသူတို့ပဲလင်းလာပြီဆိုလို့ရှိရင်တော့ဒီဖြစ်တဲ့နေရာကဒီတောင်းရင်နေကြနဲ့တအားကတ်တယ်။ time နေကြတအားကတ်တဲ့ခါကျတော့တချို့ဒီလေရင်ကပြတဲ့ဟာတွေနောက်အစကီးကပြတဲ့လက်နက်ကြီးတွေ time ဘက်ကိုကြားနေကြတာရှိတယ်ပေါ့နော်။အဲ့ဒါဆိုလို့ရှိရင်အရင်တော့ဆိုကြောင်းနေပြီဆိုပိတ်တာတော့နောက်ကန်ဝေးမှာရှိတဲ့ဒေသခံတွေကရှောင်ပြေးတာလောက်ရတာပေါ့နော်။ time ကလည်းအဲ့ဒါကိုစိုးရင်နေတယ်ပေါ့။ကြားလဲကြားခဲ့ဘူးလေကြားလဲကြားနိုင်တယ်ပေါ့။အော်ဘာလို့မြန်မာဘက်ကကဟိုဒီနှက်ခတ်တောင်ကလည်းဒီဘက်တောင်ကျော်ကလည်းတောင်ရင်းနဲ့နေချာအားကတ်နေတာဖြစ်တဲ့အတွက်မနေ့လေရင်လာတယ်ဆိုဒီနေ့လည်းထိုင်းပြည်ကအဲ့ဒါစောင့်ကြည့်နေတယ်ပေါ့နော်ကျွန်တော်သိရတော့
ဒီကနေ့16ရက်နေ့မှာတော့ထိုင်းမြန်မာနယ်စပ်မြဝတီနဲ့မဲဆောက်နေချာထိစပ်နေတဲ့နေရာတွေမှာနေချာဆောင်တက်346နဲ့မဲဆောက်မြို့နယ်ရဲတပ်ဖွဲ့ဝင်တွေဟာမြန်မာနိုင်ငံဘက်ကနေဝင်လာမဲ့မြစ်ကူးလမ်းတွေမှာကင်းနေချဆောင်တက်ပြီးလမ်းသွားလမ်းလာတွေကိုရက်တန့်စစ်ဆေးနေတာတွေကိုတွေ့ရပါတယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်ဖုတ်ဖရမြို့နယ်တဆောင်ရမ်းမြို့နယ်အတွင်းကတောလမ်းတွေမှာပါလုံခြုံရေးတွေကိုတိုးချပြီးလမ်းတွေကိုယာယီပိတ်ထားဖို့ထိုင်းဘက်ကဆုံးဖြတ်ထားကြောင်းကိုလည်းသိရပါတယ်။မြန်မာဘက်ကစစ်တပ်နဲ့နေကြာဆောင်တပ်ကတိုက်ပွဲတွင်ထိုင်ရရသူတွေကိုတော့မြဝတီစေယုံနဲ့ထိုင်းဘက်အထိပို့ဆောင်ကူတာနေတာတွေရှိနေတယ်လို့လည်းမြဝတီဒေသခံတွေကပြောပြပါတယ်။